အခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနားဆင်ကြရအောင်ပါ။ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သားသတင်းတောက်တွေစူးစီးတင်ဆက်ပေးနေတာဖြစ်ပါလေရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတွန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ရှမ်းပြည်နယ်ဘက်မှာမြန်မာစစ်တပ်နဲ့ UWSA ဝါပီတွေ့ဆုံညီညွတ်ရေးတက်မတော်တို့ကြားစစ်ရေးတင်းမာမှုတွေပြည်လည်ရရှိခဲ့ပြီးဖြစ်ပါတယ်ကချင်စစ်ပြည်ဒုက္ခသည်တွေအတွက်နိုင်ငံတကာကလည်းအကူအညီတွေဆက်လက်ပေးဖို့ပြည်ရင်းပြည်ပရောက်အရက်ဘက်လူမှုအဖွဲ့အစည်း80ဘွဲ့ကနေတောင်းဆိုခဲ့တယ်ဆိုတာနဲ့ကရင်အမျိုးသားအစည်းအရုံးထိန်းချုပ်ရာနေမြေတွေကလော်ခီလာဒေတာမှာတိုင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေရဲ့ထိပ်သီးညီလာခံကနေဘာထူးခြားမှုတွေရှိနေတယ်လဲဆိုတာတွေကိုကြားကြားရမှာပါရှင
်ကျွန်မကနူးပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါရှမ်းပြည်နယ်အရှေ့ပိုင်းမိုင်းတုံမြို့အတွင်းတစ်ထုတ်လုပ်မှုပြဿနာကြောင့်မြန်မာစစ်တပ်နဲ့ UWSA ဝါပြည်သွေးစည်းညီညွတ်ရေးတပ်မတော်တွေအကြား9ရက်ကြာစစ်ရေးတင်းမာနေရာကနေနိုင်ငံတော်သမ္မတဦးသိန်းစိန်ကိုယ်တိုင်ညွှန်ကြားချက်ထုတ်ပြီးဝင်ရောက်ဖြေရှင်းပေးလိုက်တဲ့အတွက်ပြည်လည်မှုရရှိခဲ့ပြီလို့ဝါတပ်ဖွဲ့ခေါင်းဆောင်တွေကပြောပါတယ်ဂျွန်လာရှိရနေကပုံပါချင်းမြို့မှာနှစ်ဖက်ခေါင်းဆောင်တွေတွေ့ဆုံပြီးဖမ်းထားတဲ့သူတွေကိုအပြန်အလှန်ပြန်လွတ်ပေးဖို့သဘောတူလိုက်တဲ့အတွက်စီရေးတင်းမာမှုပြေလျှော့သွားတယ်လို့လဲပုံပါချင်းနယ်ခံစီးပွားရေးလုပ်ငန်းရှင်တဦးကပြောပါတယ်ပြည်ထောင်စုဂျွန်လာစံပိုင်းကမိုင်းတုံမြို့နယ်မဲကန်ကျေးရွာအုပ်စုနမ်ဆိုင်ကျိုးဝိုင်းတစ်တော်အတွင် UWSA ဝတပ်ဖွဲ့ဝင်တွေတစ်ခိုးထုတ်နေတယ်ဆိုပြီးမြန်မာအစိုးရတပ်ခမရ159ရဲတပ်ဖွဲ့နဲ့တစ်တော်ရဲတို့ကစုပေါင်းပြီးဝတပ်ဖွဲ့ဝင်တွေအပါအဝင်16ဦးကိုဖမ်းဆီးခဲ့တယ်လို့ဝတပ်ဖွဲ့ဘက်ကလည်းတစ်တော်နဲ့ရဲတပ်ဖွဲ့ဝင်12ဦးကိုဖမ်းဆီးခေါ်ဆောင်သွားပါတယ်ဒီလိုနှစ်ဖက်ကြားစစ်ရေးတင်းမာလာနေတဲ့အခြေအနေကြောင့်ဒေသခံတွေစိုးရိမ်မှုဖြစ်ပွားနေခဲ့ပြီးနှစ်ဖက်အဖွဲ့ညှိနှိုင်းမှုကြောင့်စစ်ရေးတင်းမာမှုပြေလျှော့သွားတာလည်းဖြစ်ပါတယ
်ကချင်လက်နက်ကန်အဖွဲ့ KIA နဲ့မြန်မာဆိုရစစ်တပ်တို့အကြားတကြော့ဖြစ်ပွားနေတဲ့တိုက်ပွဲတွေဟာ၄နှစ်ပြည့်ခဲ့ပြီဖြစ်ပြီးကချင်စစ်ပြည်ဒုက္ခတွေတွေအတွက်နိုင်ငံတကာလူသားချင်းစာနာမှုအကူအညီတွေဆက်လက်ပံ့ပိုးပေးဖို့ကချင်မဟာမိတ်အဖွဲ့ကနေဦးဆောင်ပြီးဒီတွင်ပြည်ပရောက်အရက်ဖက်လူအဖွဲ့အစီ80ဖွဲ့ကနေကြေညာချက်ထုတ်ပြန်ပြီးတောင်းဆိုလိုက်ပါတယ်။ဇွန်လ9ရက်နေ့မှာလူမှုအဖွဲ့အစီ80ဖွဲ့ကနေကြေညာချက်ထုတ်ပြန်ပြီးတောင်းဆိုခဲ့တာပါ။ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသဒီတီမှာခိုလုံနေကြတဲ့စစ်ပြည်ဒုက္ခတွေတရင်ကျော်ဟာဒီကတဲ့2014ခုနှစ်ကစလို့ရိတ်ခါအထောက်ပံ့တွေမရတော့တဲ့အပြင်ကျမ်းမာရေးပညာရေးရန်ပုံငွေတွေပြက်လက်နေပြီးအခက်အခဲမျိုးမျိုးဖြစ်ပွားနေတဲ့အတွက်အခုလိုတောင်းဆိုရတာဖြစ်တယ်လို့ကချင်ချင်းချမ်းရေးကွန်ရက်ကတော်ခေါင်ကြာကပြောပါတယ်တအပြင်စစ်ပွဲ၄နှစ်အပြည့်မှာကချင်ဒေသစစ်ပွဲတွေလည်းမြန်မာစစ်တပ်ကနေလူခွင့်ရေးချိုးဖောက်မှုကိစ္စရက်တွေကိုအရေးယူဆောင်ရွက်ပေးဖို့ AI လို့ခေါ်တဲ့နိုင်ငံတကာလူခွင့်ရေးအဖွဲ့လည်းတိုက်တွန်းထားပါတယ်
ရခိုင်ပြည်နယ်မောင်တောမြို့နယ်မှာတနက်နဲ့ပြစ်ခတ်မှုဖြစ်ပွားခဲ့တဲ့အတွက်ဘင်္ဂလီအမျိုးသမီးတဦးနဲ့အမျိုးသားတဦးထိခိုက်ဒဏ်ရာရရှိသွားခဲ့ပါတယ်။ဇွန်လ9ရက်နေ့ညနေပိုင်းမှာဆိုင်ကယ်စီးလာတဲ့ဥစမန်ဆိုသူကိုမောင်တောမြို့မှာအနောက်ရက်ွက်အရောက်မှာအမည်မသိလူတစုကတနက်နဲ့ပြစ်ခတ်ခဲ့လို့ဒဏ်ရာရရှိခဲ့တဲ့အတွက်မောင်တောဆေးရုံမှာဆေးဝါးကုသမှုခံနေရတယ်လို့မောင်တောမြို့နယ်ရဲမှူးကပြောပါတယ်။ဒီမှုခင်းနဲ့ပတ်သက်လို့တရေခံတွေကိုရဲတပ်ဖွဲ့ကနေလိုက်လံစုံစမ်းနေစေလို့လည်းကဆိုပါရဲရခိုင်ပြည်နယ်မောင်တောမြို့ဟာတစ်ဖက်နိုင်ငံနဲ့ကက်လက်တီးရှိနေတဲ့အတွက်နေကြော်ဓမြမှုတွေမကြာခဏဖြစ်ပေါ်လဲရှိနေပေမဲ့လည်းအခုလိုတနက်နဲ့လှုပ်ချက်မှုဟာပထမအကြိမ်ဖြစ်တယ်လို့မောင်တောမြို့နယ်ရဲမှူးကြီးကပြောပါရဲ
တိုင်းရင်းသားဒေသတွေမှာပညာရေးလိုအပ်ချက်ကြောင့်အရေးချင်းရှိတဲ့ကျောင်းဆရာကျောင်းဆရာမများရှိလာဖို့အတွက်၅ကြိမ်မြောက်ဆရာဖြစ်တင်တန်းကိုထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာဖွင့်လှစ်နေတာဖြစ်ပါတယ်။ဇွန်လ၅ရက်နေ့ကစတင်ဖွင့်လှစ်တဲ့အဲ့ဒီတင်တန်းမှာဆယ်လကြာတင်တန်းဖြစ်ပြီးကချင်၊ကယား၊ကရင်နီ၊ကရင်ချင်း၊မွန်ပမာ၊ရှမ်းတအန်း၊ပလောင်၊ပအိုးစုံ၊မီလာဟုနာကစတဲ့တိုင်းရင်းသားတွေကဆရာဆရာမ85ဦးပါဝင်တက်ရောက်ပြီးတင်တန်းနဲ့တက်ဆိုင်တဲ့ဘာသာရပ်အပြင်ကွန်ပျူတာဘာသာရပ်နဲ့ယဉ်ကျေးမှုဖလှယ်ချင်းများဆိုင်ရာကိုလည်းတင်ကြားပေးခဲ့တယ်လို့သိရပါတယ်။ဒီတင်တန်းကိုနိုင်ငံတကာပညာရေးအဖွဲ့ရွှေ့ပြောင်းမြန်မာအလုပ်တမားပညာရေးကော်မတီမြန်မာရွှေ့ပြောင်းဒေတာဆရာဆရာမအစီအယုံနဲ့မြန်မာရွှေ့ချမ်းကျောင်းပညာရေးအစီအစဉ်အဖွဲ့ကနေကြီးမှုပြုလုပ်ခဲ့တာဖြစ်ပါတယ်။
ချင်းပြည်နယ်ရဲ့2014-15ပညာသင်နှင့်တက္ကသိုလ်ဝင်ခွင့်စာမေးပွဲအောင်ချက်ပမာဏဟာတစကြော်မြင့်တက်လာခဲ့ပေမဲ့တနိုင်ငံလုံးအတိုင်းအတာမှာတော့အောင်ချက်အနှိမ်ဆုံးအဆင့်မှာဆက်လက်တည်နေဆဲဖြစ်ပါတယ်။ချင်းပြည်နယ်ရဲ့အောင်ချက်မှာ7.84%ရာခိုင်နှုန်းရှိပြီး2013-2014ပညာသင်နှစ်မှာတော့8.39%ရာခိုင်နှုန်းသာတက္ကသိုလ်ဝင်တန်းစာမေးပွဲအောင်မြင်ခဲ့ကြတဲ့အတွက်အောင်ချက်တစကြော်မြင့်တက်လာခဲ့တာဖြစ်ပါတယ်။ဒီနှစ်မှာတော့ချင်းပြည်နယ်ကနေတက္ကသိုလ်ဝင်တန်းဖြေဆိုသူကျောင်းသားဥယျာဉ်စုစုပေါင်း9639ရှိတဲ့အနက်ကျောင်းသူကျောင်းသားစုစုပေါင်း1920ဦးအောင်မြင်ခဲ့ကြပါတယ်2014-15ပညာသင်နှစ်မှာအေယာဝတီတိုင်းကအောင်ချက်အကောင်းဆုံးဖြစ်ပြီး6နှစ်ဇက်တိုက်အောင်ချက်အကောင်းဆုံးဖြစ်ခဲ့တဲ့မွန်ပြည်နယ်ကတော့ဒုတိယအဆင့်လျှော့ကျခဲ့ပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ကရင်မျိုးသားအစည်းအရုံး KNU ရဲ့ထိန်းချုပ်နေမြေတဲကလောက်ခိလာဒေသမှာတိုင်းသာလက်နက်ကိုင်အဖွဲ့တွေရဲ့ထိပ်တီးခေါင်းဆောင်တွေအစည်းအဝေးကနေအစိုးရနဲ့ဆက်လက်ဆွေးနွေးရန်ကြံရှိနေသေးတဲ့ NCA မူကြမ်းကိစ္စတွေဆွေးနွေးဖို့အစိုးရညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့ဖွဲ့စည်းလိုက်ပြီး NCCT မှာပါတဲ့တိုင်းသာလက်နက်ကိုင်အဖွဲ့အားလုံးမပါဘဲ NCA ကိုလက်မှတ်မထိုးဘူးဆိုတော့ဆုံးဖြတ်ချက်တစ်ရက်ကိုလည်းချမှတ်နိုင်ခဲ့ပါတယ်။ဒီကြောင်းတွေကိုတော့အမီကနေစူးစီးထားပြီးတော့နိုင်ကွန်းအင်ကနေခုလိုတင်ဆက်ထားပါတယ်။
လောက်ခိလာတိုင်းရင်သားထိပ်တီးညီလာခံကနေဆုံးဖြတ်ချက်ရပြည်ရဆဲရေးစာချုပ်ချုပ်ဆိုနိုင်တဲ့အထိဆောင်ရွက်သွားဖို့ဆွေးနွေးညှိနှိုင်းရေးအဖွဲ့ကိုဖွဲ့စည်းထားတယ်လို့ NCCD အဖွဲ့ရဲ့ဒုတိယခေါင်းဆောင်ပတူကွယ်ထူးဝင်းကခုလိုပြောပါတယ
်ဆွေးနွေးညှိနှိုင်းရေးအဖွဲ့ဆိုတာကိုကျွန်တော်ဖွဲ့လိုက်တယ်ကြံတဲ့အချက်တွေပေါ်လေသူပြည့်စွက်ပြည့်စင်တဲ့အချက်တွေကိုဒီအစိုးရနဲ့ညှိဖို့အတွက်ဆက်လက်ညှိနှိုင်းဖို့အတွက်ပေါ့ NCO ပြည့်ပြတ်တဲ့အထိပေါ့
တိုင်းဒါလက်နက်ကန်ဖွဲ့စည်းများရဲ့တနိုင်ငံလုံးအပြစ်ကရဆဲရေးဆိုင်ရာအစိမ့်မြင့်ညှိနှိုင်းရေးကိုယ်စားလှယ်ဖွဲ့မှာအဖွဲ့ဝင်15ဦးပါဝင်တာဖြစ်ပြီးတနင်္ဂနွေလုံးပြည်ကရစည်ရည်ညှိနှိုင်းဆောင်ရွက်ရေးဖွဲ့ NCCD ကတော့ဆက်လက်ရှိနေအောင်မှာဖြစ်တယ်လို့လည်းသူကပြောပါတယ်။ဒါအပြင် NCA စာချုပ်ကိုလက်မှတ်ရေးထိုးရမှာလက်ရှိမြန်မာအစိုးရနဲ့တိုက်ပွဲတွေဖြစ်ပွားနေတဲ့တောင်လက်နက်ကန်ဖွဲ့၊ကိုကလက်နက်ကန်ဖွဲ့နဲ့ရခိုင်တပ်မတော်တို့ပါဝင်လက်မှတ်ရေးထိုးရေးဆိုတဲ့မူတရကိုလည်းဆုံးဖြတ်ချက်ချခဲ့တယ်လို့ဘဒူကွယ်ထူးဝင်းကဆက်ပြောပါတယ်။
ကျွန်တော်တို့အကုန်လုံးပါဝင်ရေးဆိုတဲ့နေရာမှာ NCCD အဖွဲ့တွေ16ပြတ်မှသာမကတခြားတိုင်းသားလက်နက်ကိုင်အဖွဲ့စီအကုန်လုံးမှာပါဝင်လက်မှတ်ရေးထိုးဖို့ပြောတော့ကျွန်တော်တို့လည်းခံယူထားတယ်
။တင်းညီလက်ခံမှာရခိုင်တပ်မတော်တောင်းပလောင်တပ်ဖွဲ့နဲ့ကိုကန်တပ်ဖွဲ့တို့ကနေ NCCD ကနေနှုတ်ထွက်ဖို့အစိုးတင်သွင်းခဲ့ပါတယ်။ရခိုင်တပ်မတော်အနေနဲ့ဗားကြောက် NCCD ကနေနှုတ်ထွက်ရတဲ့ဆိုတာနဲ့ပတ်သက်ပြီးတော့ရခိုင်တပ်မတော်ရဲ့အရှိပိုင်းဒေတာစီယုံရီမှုဦးထုံးအောင်သာကအခုလိုပြောပါတယ
်။နှုတ်ထွက်မှာပေါ့တစ်ဖက်ကလက်မှတ်ထိုးပြီးတဲ့အချိန်မှာကျွန်တော်တို့ခိုင်ဒေတာမာရောကိုကန့်မာရောတအောင်းမာရောတခြားကချင်မာရောစစ်တွေဖြစ်ဖြစ်နေပြီးရင် NCCT အနေနဲ့ဘာမှပြောပိုင်ခွင့်ဆိုပိုင်ခွင့်လည်းမရှိဘူး။ NCCT ထဲမှာဝင်နေတာကတယောက်ကျိုးစီးပွားကိုတယောက်ကာကွယ်ဖို့စာနာဖို့အတွက်ဖွဲ့ထားတာလေ။ဒါပေမဲ့ဒီလိုဘာမှမပတ်သက်နိုင်တော့ဘာမှမပြောနိုင်တော့လေဘာမှမထုတ်ဘူးပေါ့ဗျာ။
လောက်ခိလာတိုင်းဒါထိပ်သီးညီလာခံကိုအခုလ2ရက်နေ့ကနေ6ရက်နေ့ထိရှင်းရတာဆွေးနွေးခဲ့ကြတာဖြစ်ပြီး2015ရွေးကောက်ပွဲမတိုင်ခင်အပြစ်ခံရစရေးစာချုပ်လက်မှတ်ရေးထိုးနိုင်ဖို့ကမ္ဘာကုလသမဂ္ဂထွေထွေသွေးမှုရဲ့မြန်မာနိုင်ငံဆိုင်ရာထူးကြံပေးရာရှိမစ္စတာဗီဂျေနမ်ဘီယာနဲ့တရုတ်ပြည်ထောင်စုသမရနိုင်ငံအထူးကိုယ်စားလှယ်တို့ကနေတိုင်းဒါခေါင်းဆောင်တွေကိုတိုက်တွန်းခဲ့ပါတယ်
။ဆက်ပြီးတော့ရခိုင်ပြည်နယ်မောင်းနှောခရိုင်တောင်ပြိုမြို့နယ်ခွဲမှာမြန်မာအစိုးရကနေယာယီကယ်ဆယ်ထားတဲ့လေစီးပြေဒုက္ခသည်တထောင်နီးပါးရဲက150ကိုဇွန်လ10ရက်နေ့ကဘင်္ဂလားဒေ့ရှ်နိုင်ငံအာဏာပိုင်တွေကိုတရားဝင်လွှဲပြောင်းပေးလိုက်ပြီးဖြစ်ပေမဲ့ကြမ်းရှိနေသေးတဲ့ဒုက္ခသည်တွေအနေနဲ့ရခိုင်ပြည်နယ်မှာစုပုံနေတဲ့ပေါ်ဒေသခံတွေကစိုးရိမ်မှုတွေဖြစ်ပွားနေကြပါတယ်။ဒီအခြေအနေကိုတော့မောင်အေးကနေအခုလိုစူးစီးတင်ဆက်ထားပါရရှင်။
ရခိုင်ပြည်နယ်မောက်တော်မြို့နယ်တောင်ပြိုဒုက္ခသည်စခန်းမှာရောက်ရှိနေတဲ့လေစီးပြေဒုက္ခသည်ထိပ်က150ယောက်ကိုဘင်္ဂလားဒေ့ရှ်ရဲ့အာဏာပိုင်တွေကလွှတ်ပြောက်ယူခဲ့ပေမဲ့ကျန်နေသေးတဲ့လေစီးဒုက္ခသည်တွေကိုစုပုံထားတဲ့အပေါ်မောက်တော်မြို့ခံတအုပ်ဖြစ်တဲ့ဥပရွှေကသူ့အမြင်ကိုရခိုင်ဘာသာနဲ့အခုလိုပြောပါတယ
်။သူတို့ကတော့သူတို့နိုင်ငံသားဖိုင်လို့လက်ခံလို့
တချို့တို့ဘက်ကတော့သူတို့နိုင်ငံသားလို့ပြောပြီးလက်ခံပါတယ်။ကျန်တဲ့90ကိုတော့ဘယ်ကမှမသိဆိုပြီးဘင်္ဂလားဒေ့ရှ်ကခြံထားခဲ့ပါတယ်။သူတို့ကိုဘယ်တော့ပြန်ယူမယ်ဆိုတာလည်းမသိဘူး။ဒါကြောင့်ကျွန်တော်တို့စိုးရင်ဒါဒီလိုတော့နည်းနည်းချင်းခြံထားလို့များလိုက်ရင်ကျွန်တော်တို့မြို့နယ်အတွက်လည်းစိုးရင်ရတယ်
Mela and Setia Nega, Modomio, the drama, Lizzi Doha de Nayana, Mela and Sequoia Nega, Ea would die drama, Pamini, Lizzi Doha de Conea Jogo, Tambio Munikuma, Yajiki Setabi, Editaka, the Yangasi Ugo, Bangladesh and Abadiga, Lubia Yukidaba. Chanchin is there, Lizzi Doha de Gole, and Yason Niadrigo, Pianpopo, Lola Nejadelo, Modomio, Lodabesia, Umani, the Yaga, Yobade. Kisita, Lizzi Doha de Gugu, UN Asian, Nanganaga, and Yota Sugar, Lipi Kunini Depo, Deza can do it, and the Apila de Dilangaya Nega, Buddhidona, Moromio, Lumu Posse, Subobi, UN Asiago, Chiachato, Kanko Kejabade. ဒီစီပီဒုက္ခတွေကိစ္စနဲ့ပတ်သက်လို့ကုလသမဂ္ဂအပေါင်းဝန်နိုင်ငံတကာသံဝင်တွေကမြန်မာနိုင်ငံကယူဟင်ချဆိုသူတွေအများစုဖြစ်တယ်လို့ပြောဆိုနေကြတာဟာမန်ကန်မှုမရှိဘူးလို့မြန်မာနိုင်ငံခြားရေးဝန်ကြီးဦးဝင်နမောလွန်ကဒီလချောက်ရနေ့ကရန်ကုန်မြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။
ရှမ်းပြည်နယ်အရှေ့ပိုင်းမိုင်းတုံမြို့အတွင်းတစ်ထုတ်လုံမှုပြဿနာကြောင့်မြန်မာစစ်တပ်နဲ့UWSA ဝါပီသွေးစည်းညွညွရေးတပ်မတော်တွေအကြားရက်သက်တပတ်အကြာစီရင်တင်းမှမူမှာနိုင်ငံတော်သမ္မတဦးသိန်းစိန်ကိုရံညွန်ကြားချက်ထုတ်ပြီးဝင်ရောက်ဖြေရှင်းပေးလိုက်တဲ့အတွက်ပြည်လည်မှုရရှိခဲ့ပြီးဖြစ်ပါတယ်။ ကချင်လက်ကင်အဖွဲ့ကအင်းနဲ့မြန်မာအစိုးရစစ်တပ်တို့အကြားလေးနှစ်တာတိုက်ပွဲအတွင်းကချင်စစ်ပြေဒုက္ခသည်တွေအတွက်နိုင်ငံတကာကနေလူသားချင်းစာနာမှုအကူအညီတွေဆက်လက်ပံ့ပိုးပေးဖို့ပြည်တွင်းပြည်ပရောက်အရက်ဘက်လူမှုအဖွဲ့အစည်း80ဘက်ကနေကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်။တရရှိတွေအခု
နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီနာ။ VOA American တန်ရဲ့ဂျာတာပရီနေညပိုင်းအစီအစဉ်တွေနားဆင်နေရတာဖြစ်ပါတယ်။အခုနားဆင်နေတဲ့တန်ရန်သားသတင်းလွှာအစီအစဉ်ကိုတော့တောက်ကြနေမနေ့ပိုင်းမှာလည်းပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။